နာပြပေါ်ရီမှာလူသေးဆုံးမှုရှိခဲ့တာနဲ့အတူအစိုးရဆင်းပေးဖို့ဆန္ဒပြနေသူတွေနဲ့ဆွေးနွေးဖို့ဝန်ကြီးချုပ်ရင်းလောက်ရှင်နဝတ်ကကမ်းလှမ်းခဲ့ပါတယ်။ဘန်ကောက်မြို့အားကစားကွင်းတစ်ခုနားမှာတနက်တန်ထွက်ပေါ်ခဲ့ပြီးတဲ့နောက်တယောက်သေဆုံးခဲ့တယ်လို့ရဲကပြောပါတယ်။ဆယ်ယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဝန်ကြီးချုပ်ရင်းလောက်ကိုထောက်ခံတဲ့လူဒုစုဝေးပွဲစီသွားကြသူတွေကိုအစိုးရစန့်ကျင်ဆန္ဒပြသူတွေကတိုက်ခိုက်ရာကအကြမ်းဖက်မှုစတင်ခဲ့တာပါ။ဘယ်သူကတနက်နဲ့ပြစ်တယ်လဲဆိုတာကတော့တဲတဲကွဲကွဲမသိရသေးပါဘူး။ဝန်ကြီးချုပ်ရင်းလက်နဲ့အစိုးရဆင်းပေးဖို့ဆန္ဒပြပွဲတွေဖြစ်နေတာသတင်းတစ်ပတ်ကြာလာပြီဖြစ်သလိုစနေနေ့ကလည်းဘန်ကောက်မြို့တော်နားမှာဆန္ဒပြသူ1000ကျော်စုဝေးဆန္ဒပြခဲ့ကြပါတယ်။အစိုးရရုံးတွေထဲဝင်ရောက်ဆန္ဒပြနေကြတဲ့ဆန္ဒပြနေသူတွေဟာဆက်သွယ်ရေးရုံးထဲဝင်ဖို့ကြိုးစားခဲ့ကြပါတယ်။လမ်းပေါ်ကဘတ်ကားနဲ့မော်တော်ကားတွေကိုလည်းတိုက်ခိုက်ခဲ့ကြပါတယ်။ခုလိုမငြိမ်မသက်ဖြစ်နေတဲ့အတွက်ဆန္ဒပြနေသူတွေတခြားသက်ဆိုင်သူတွေနဲ့ဆွေးနွေးဖို့လိုလားတယ်လို့ဝန်ကြီးချုပ်ရင်းလက်ကစနေနေ့ကပြောကြားခဲ့ပါတယ်။အစိုးရဆန့်ကျင်ဆန္ဒပြခေါင်းဆောင်တွေဘက်ကတော့ယုံကြည်စရာမရှိတဲ့အစိုးရနဲ့ညှိနှိုင်းစရာမရှိဘူးလို့ပြောပြီးဒီကမ်းလှမ်းချက်ကိုပယ်ချခဲ့ပါတယ်ခင်ဗျာ။